အခုတကဆက်လက်နားဆင်ရမှာကမြန်မာနိုင်ငံမှာပြင်းထန်တဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအဓိကကြိုးလွန်သူတွေဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်မြန်မာစစ်ဘက်ခေါင်းဆောင်တွေဖြစ်တဲ့ဆိုတာကိုကုလသမဂ္ဂဘက်ကအထောက်အထားတွေတွေ့ရှိခဲ့တဲ့အတွက်သူတို့ရဲ့ Facebook အကောင့်တွေကိုပိတ်လိုက်တာဖြစ်တယ်လို့ Facebook တာဝန်ရှိသူတွေကပြောပါတယ်မြန်မာအစိုးရဘက်ကတော့ Facebook ကိုတိုက်ရိုက်ဆက်သွယ်မေးမြန်းနေပြီးဒီလိုရကြောင်စစ်တပ်နဲ့မြန်မာအစိုးရတို့ကြားအမျိုးသားပြန်လည်တင်းမြက်ရေးထိခိုက်မှာကိုစိုးရိမ်ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးစောထေကဆွေးပါတယ်။မှန်အင်ဂျင်နိုင်ကအကြောင်းစုံကိုတင်ပြမှာပါ
။တနင်္လာနေ့ကမြန်မာနိုင်ငံစစ်ဖက်ဆိုင်ရာ Facebook အကောင့်တွေအပိတ်မခံရခင်နိုင်ပိုင်းအလို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာပြုလုပ်တဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ပထမဆုံးအကြိမ်အစီရင်ခံစာထုတ်ပြန်တဲ့သတင်းစာရှင်းလင်းပွဲမှာရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့ပြင်းထန်လှတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာ genocide လူမျိုးတုံးတပ်ဖြတ်မှုအဆင့်ထိရောက်နေတယ်ဆိုတာသူတို့မှာတက်တဲ့အထောက်အထားတွေရှိနေကြောင်းကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကထုတ်ဖော်ပြောဆိုခဲ့ကြပါတယ်။ဒါကြောင့်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်တက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးနဲ့မြဝတီစတဲ့တက်မတော်ရဲ့သတင်းထုတ်ပြန်တဲ့ Facebook အကောင့်တွေကိုတင်းလာနေကပိတ်ပစ်လိုက်တဲ့အကြောင်းရင်းနဲ့ပတ်သက်လို့ Facebook ပြောခွင့်ရအမျိုးသမီးClaire Waring ကသတင်းမီဒီယာတွေကိုအီးမေးလ်ကနေတုံ့ပြန်ဖြေဆိုရမှာလဲကုလသမဂ္ဂဘက်ကတွေ့ရှိခဲ့တဲ့မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုအထောက်အထားတွေကြောင့်ဖြစ်တယ်ဆိုတာရေးသားခဲ့ပါတယ်။အမုန်းစကားတွေပြန့်ပွားအောင် Facebook လို Social Media တွေကိုဝါရဖြန့်ဝေတဲ့နေရာအဖြစ်အသုံးပြုခဲ့ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့မှပါဝင်သူတအုပ်ဖြစ်တဲ့ကုလစုံစမ်းရေးမှူး Red Hika Kumara Swami ကအခုလိုပြောပါတယ်
။ Well, I think what we're finding is that social media
ကျွန်တော်တွေ့ရှိခဲ့တာကတော့အမုန်းစကားတွေပြန့်ပွားဖို့အတွက်social media ဟာမူဝါဒဖြန့်ဝေတဲ့နေရာဖြစ်လာခဲ့တယ်ဆိုတာပဲဖြစ်ပါတယ်။ဒီအချက်ပေါ်မှာ Facebook တာဝန်ရှိသူတွေကိုယ်တိုင်ရောလူတိုင်းကပါအာအာသိမ့်ခဲ့ကြပါတယ်
။အခုလိုကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကနေမြန်မာစစ်တပ်ဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့ကြောင်းစုံစမ်းတွေ့ရှိမှုမှာ Facebook ကိုဝါဒဖြန့်ချီဖို့နဲ့သူတို့ရဲ့စစ်စင်ရေးအောင်မြင်ဖို့မြန်မာစစ်တပ်ဟာနှစ်အတန်ကြာကလေးကတိဆောက်အသုံးပြုခဲ့တယ်ဆိုတာအထင်အရှားတွေ့ရှိခဲ့တာကြောင့်ဖြစ်တယ်လို့ဒီတိတ်အခြေစိုက်ဘာမာကမ်ပိန်း UK အဖွဲ့ရဲ့ညွှန်ကြားရေးမှူး Mark Farmana က VOA ကိုပြောပါတယ
် The key part of the definition of genocide is the
genocide ကိုအဓိပ္ပာယ်ဖွင့်တဲ့အဓိကအချက်ထဲမှာလူမျိုးစုတစ်စုလုံးပျက်စီးသွားအောင်ရည်ရွယ်ချက်ရှိရှိအချိန်ယူစီစဉ်ဆောင်ရွက်တာပါဝင်ပါတယ်အဲ့ဒီအတွက်လည်းအစီအစဉ်ချမှတ်ပြီးအချိန်ယူရပါတယ် genocide ဆိုတာစစ်တပ်ရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတစ်ခုတည်းမကပါဘူးအဲ့ဒီအတွက်ကြိုတင်ပြင်ဆင်တဲ့လုပ်ရက်တွေလည်းပါဝင်ပါတယ်။ရိုဟင်ဂျာဆိုတာမြန်မာနိုင်ငံကမဟုတ်ဘူး။သူတို့ဟာအကြမ်းဖက်သမားတွေစတဲ့မြန်မာစစ်တပ်ရဲ့ဝါဒဖြန့်ပြောဆိုမှုတွေလည်းပါဝင်ပါတယ်။ဒီလိုပြောဆိုမှုဟာအမုန်းစကားပွားများမှုအကြောင်းအရာတည်းမှအကျုံးဝင်ပါတယ်။အမုန်းစကားဆိုတဲ့နေရာမှာတူးနဲ့တူးအမုန်းပွားတာလူမျိုးရေးဘာသာရေးခွဲခြားပြောဆိုတာတသက်မဟုတ်ပါဘူး။ရိုဟင်ဂျာတွေအပေါ်အများပြည်သူမုန်းဒီအမျက်ဒေါသထွက်လာဖို့စစ်တပ်ကရည်ရွယ်ချက်ရှိရှိအချင်းယူတိဆောက်ခဲ့တယ်လို့သူတို့ရဲ့စစ်စင်ရေးကိုပြည်သူတွေထောက်ခံလာအောင်ဖြစ်ပါတယ်။ဒီအတွက် Facebook ကိုဝါဒဖြန့်ချီတဲ့နေရာတစ်ခုအဖြစ်အသုံးချခဲ့တာပါ
။အခုလို Facebook ကအရေးယူဆောင်ရွက်ခဲ့တဲ့အပေါ်မှာမြန်မာအစိုးရရဲ့တုံ့ပြန်ချက်နဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံရုံးပြောခွင့်ရဦးစောထေကမနေ့ကသတင်းတောက်တွေကိုအခုလိုပြောပါတယ်
။ကျွန်တော်တို့ကဒီနေ့တနေ့ဝန်ဒီစူအာရေးစီးပွားမှာရောက်နေတယ်မသိလိုက်ဘူး။ဒီလိုက်တဲ့အချိန်မှာလည်းအကောင်လုံးကတောင်းပါတယ်။တောင်းသွားတော့ကျွန်တော်တို့ကနံပါတ် 1 UN First Finding Mission ရဲ့ Robot Launch လုပ်တယ်။နှစ်နာရီလောက်မှလုပ်တယ်။မရှိမနှောင်းပါပဲ Facebook ကနေတော့ဒီတွေ့ချေအကောင့်လေးကိုချက်တောင်းလုပ်လိုက်တယ်ပေါ့နော်။လုပ်လိုက်တဲ့ပုံမှာတော့သူတို့စိတ်မနဲ့ထုတ်တာပဲ။ Community Standard ပေါ့နော်။ Community Standard နဲ့မညီလို့ဆိုတဲ့ reason ကျွန်တော်တို့တွေ့ရတယ်ပေါ့နော်။တွေ့ရတော့ဟိုတပ်ပကလည်းကျွန်တော်တို့အဲ့ Facebook နဲ့အဓိကကိုင်းနေတဲ့ကြာကြီးကြီးတွေရှိတယ်သူတို့ကျွန်တော်တို့ဆက်သွယ်ပါတယ်နောက်ဒုတိယပုံစံဒီအသင်းရှိတဲ့ပုံပေါ်ကိုကျွန်တော်တို့ဒီကိုဆက်သွယ်တယ်ဆက်သွယ်ပြီးတော့ဒီကဘယ်လိုဖြစ်တာလဲအဲ့ဒါအဲ့ဒါမေးတယ်ပေါ့နော်မေးတဲ့ပုံမှာတော့ကျွန်တော်တို့ Facebook ကိုတော့ကျွန်တော်တို့ဟိုစောစောကပဲကျွန်တော်ဖုန်းဆက်ပြီးတော့ပြောတာတယ်မေးတာတယ်ဒါကဘယ်လိုကြောင့်ဖြစ်ရတာလဲ Community Standard ဆိုတဲ့ဟာပေါ်မှာလည်းပြောစရာတွေဝန်ဆောင်စရာတွေရှိနေတယ်ဆိုတဲ့အပိုင်းမှာကျွန်တော်ပြောတယ်
ဒါပြင် Facebook ရဲ့လုပ်ရက်ကြောင့်မြန်မာအစိုးရနဲ့စစ်တပ်ကြားအမျိုးသားပြန်လည်တင်းမြဲရေးလမ်းကြောင်းမှာအထင်မြင်လွဲထိခိုက်မှုတွေရှိလာမှာကိုစိုးရိမ်ကြောင်းဦးစောထေကပြောပါရယ
်အစိုးရပေါ့နော်လက်ရှိစိုးရသွားနေတဲ့အမျိုးသားပြန်လည်တင်းမြဲရေးကိုလည်းတနည်းတစ်ပုံအားဖြင့်တော့ထိခိုက်မှုတွေရှိလာနိုင်တယ်ဆိုတော့ကျွန်တော်စိုးရိမ်တယ်ရှိလာမဲ့အလားအလာတွေဖြစ်နိုင်တယ်ဥပမာအားဖြင့်ကျွန်တော်တို့ဟို SMM ကြီးပေါ့နော်အာ Social Media Monitoring Team လုပ်တဲ့အပေါ်မှာအထင်လွဲမှုတွေဖြစ်လာနိုင်တယ်ဒီတင်းနဲ့တော့ကျွန်တော်ပြောချင်တာကအဲ့တော့ပြောချင်တာကတော့ရှင်းရှင်းလေးရနံပါတ်1ဒီ senior general မင်းအောင်လိုက်ပါနော်တက်မတော်ကောင်ကျုပ် page အပါဝင် channel page တွေ ချုပ်ချခံရခြင်းကိစ္စနဲ့ပတ်သက်လို့ Facebook ကထုတ်ပြန်ထားတဲ့အတိုင်းဖြစ်ပါတယ်။နံပါတ်1ချက်ကဒီပေါ်မှာအစိုးရရဲ့ input လုံးဝတစ်စုံတည်းမပါပါဘူး။နံပါတ်3ချက်ကတော့အစိုးရကဖွဲ့စည်းထားတဲ့ SMMC ပေါ့နော်။အဲ့ဒါလည်းမပါဘူးပေါ့နော်။ဒါတော့ကျွန်တော်အတိအကျပြောချင်တယ်။
မြန်မာအစိုးရဘက်ကတော့လက်ရှိ Facebook တာဝန်ရှိသူတွေကိုတိုက်ရိုက်ဆက်သွယ်မေးမြန်းနေကြောင်းသူကအခုလိုဆက်ပြောပါတယ
်။သို့တော့အခုဖြစ်သွားတဲ့နောက်ပိုင်းမှာတော့ Facebook ကိုကျွန်တော်ပြန်မေးထားတယ်။ဒါတွေဖြစ်ရတဲ့အကြောင်းရင်းပေါ့နော်။ Community Standard ဟုတ်ပြီ Community Standard ကတော့ကျွန်တော်တို့ကဓာတ်လုံညီများတော့ဖြစ်ရမှာပေါ့နော်။ဓာတ်လုံညီများဖြစ်ရမယ်။သူတို့ page တွေအများကြီးဖြစ်သွားတဲ့ပုံမှာလည်းဝန်ဆောင်မှုတွေကလည်းကျွန်တော်အများကြီးမြင့်တက်နေတယ်။မြင့်တက်နေတဲ့ပုံမှာလည်းအစိုးရအနေနဲ့ Facebook ကိုဟိုပြန်ပြီးတော့ဟိုအကြောင်းရင်းတိတိကျကျသိနေတယ်။နံပါတ်1ချက်ကဒါတွေကိုဟိုသူတို့ page တွေပြန်ရအောင်ဘယ်လိုလုပ်မလဲ။သို့သည်မဟုတ်နံပါတ်3ချက်ကသူတို့ page တွေအတက်ဖွင့်ရောဘယ်လိုဆက်ပြီးတော့ delay message ကမှလာဒီပုံမှန်တော့ကျွန်တော်တို့က Facebook နဲ့ဆက်ပြီးတော့ဆွေးနွေးနေတာ။ဟုတ်
။ Facebook ကတနင်္လာနေ့ကထုတ်ပြန်တဲ့သတင်းကြေညာချက်ထဲမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အကောင့်အပါအဝင်စစ်တပ်ပိုင်မြဝတီရုံမြင့်တန်ကြားရဲ့အကောင့်အပြင်လူပုဂ္ဂိုလ်နဲ့အဖွဲ့အစည်း20ရဲ့အကောင့်တွေကိုလည်းပိတ်ပစ်လိုက်ကြောင်းဖော်ပြထားပါတယ်။ဒါအပြင်အမုန်းစကားတွေဖြန့်ဝေမှုကိုတားဆီးတဲ့အရေးယူဆောင်ရွက်မှုအနေနဲ့Facebook account 18ခု follow ပြုလုပ်ထားတဲ့လူအရေအတွက်12တန်းလောက်ရှိနေတဲ့ Facebook page ပေါင်း52ခု Instagram account တစ်ခုကိုလည်းပိတ်လိုက်ကြောင်းအဲ့ဒီထုတ်ပြန်ချက်ထဲမှာရေးသားထားပါရဲ့ရှင်